ဂျပန်နိုင်ငံမှာကျင်းပဖို့စီစဉ်နေတဲ့အိုလံပစ်အားကစားပွဲတွေကိုဖျက်သိမ်းဖို့လူပေါင်း3000ကျော်လက်မှတ်ရေးထိုးတောင်းဆိုထားတဲ့ကောက်ွက်လွှာတစ်စောင်ကိုအိုလံပစ်နဲ့မတန်ဆွမ်းအိုလံပစ်ကော်မတီအကြီးအကဲတွေဖြင့်တိုကျိုမြို့တော်အုပ်ချုပ်ရေးမှူးယူရီကိုကိုအီကေတန်တောက်ချန်နေပါပြေပို့လိုက်ကြပါတယ်။ဇန်နဝါရီ23ရက်နေ့အားကစားပွဲကြီးစတင်ကျင်းပမယ်တိုကျိုမြို့တော်အပါအဝင်နေရာတော်များမှာကိုဗစ်ရောဂါကူးစက်မှုတွေတိုးလာနေချိန်မှာပဲအိုလံပစ်ပွဲတော်ကျင်းပမယ်စီစဉ်ဖို့ကန့်ကွက်လိုက်ကြပါ။အားကစားပွဲကြီးကျင်းပမယ်ဆိုရင်တန်ဖိုးရှိတဲ့ကျန်းမာရေးလုပ်ငန်းတွေကိုလည်းအသုံးပြုရမှာဖြစ်တာကြောင့်တိုကျိုအိုလံပစ်အားကစားပွဲတော်ကိုရပ်တင့်တယ်လို့လည်းကန့်ကွက်တဲ့လှုပ်ရှားမှုကိုဦးဆောင်သူတူဖြစ်တဲ့ကန့်ချီယူဆိုနိုမီယာကပြောဆိုခဲ့ပါတယ်။ကိုဗစ်ကရောဂါကြောင့်ပြည်ထောင်နှစ်ထဲစီစဉ်တွေကိုဖျက်ခဲ့ပြီးနောက်အားကစားပွဲတွေကိုအစီအစဉ်တိုင်းကျင်းပနိုင်မှုဂျပန်ဆိုးရတောင်ရှိသူတွေရည်မှန်းထားပါကမ္ဘာတဝန်းကန့်ရောဂါနဲ့ကြုံရပေမဲ့2020ခုနှစ်တိုကျိုအိုလံပစ်အားကစားပွဲကိုဘေးရန်နဲ့ကင်းကင်းကျင်းပနိုင်မှုအရေးကြီးတယ်လို့လည်းတိုကျိုမြို့တော်အခြေအမှုကမကြာခဏကပဲပြောဆိုထားပါတယ်။ဂျပန်နိုင်ငံမှာကိုဗစ်ကရောဂါကူးစက်မှုတွေတိုးလာနေတာကြောင့်တောက်ချန်နေမှာပဲနောက်ထပ်ဒေသ3ခုမှာအရေးပေါ်အခြေအနေထပ်မံကြေညာလိုက်ရပါတယ်။ဟိုကိုဒို၊ဟိုကာယာမာနဲ့ဟီရိုရှိမာတို့မှာအရေးပေါ်အခြေအနေဖြစ်ဝန်ကြီးချုပ်ယူရှိဟီရီဆူဂါကတောက်ချန်နေမှာကြေညာလိုက်တာပါ။ဒီချိန်ထဲမှာပဲတိုကျိုအိုလံပစ်အားစားပွဲတွေကိုတော့ကျန်းမာရေးဆိုင်ရာစီနီကန့်သက်ချက်တွေတင်းတင်းကြပ်ကြပ်ချမှတ်ပြီးကျင်းပသွားမယ်ဆိုရင်ဖြစ်နိုင်တဲ့အကြောင်းလဲဝန်ကြီးချုပ်ကတောက်ချန်နေသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။